ချင်းပြည်နယ်ဟာကားမြို့မှာခရိယံဘာသာအရစနေတနင်္ဂနွေဖျားဝိပြူဆူတောင်းတာကိုစစ်ကောင်စီဘက်ကပြန်ပြီးခွင့်ပေးလိုက်ပါတယ်။ဒါပေမဲ့ကြံတဲ့ချင်းပြည်နယ်ကမြို့တွေမှာတော့အလားတူခွင့်ပြုချက်မရသေးသလိုမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အေးအေးချမ်းချမ်းဖျားဝိပြူဆူတောင်းဖို့မဖြစ်နိုင်ကြောင်းဒေသခံတွေက VOA ကိုပြောပါတယ်။ဒီသတင်းပေးပို့ချက်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ။
ဟာခခရီးယံဂိုင်းပေါင်းဆောင်ဓမ္မအမှုတော်ဆောင်များရဲ့ညှိနှိုင်းမှုနဲ့ဟာခမြို့ပေါ်မှာစနေတနင်္ဂနွေဝိပြုဆူတောင်းတာကိုဟာခစစ်ကောင်စီတပ်ကပြန်ပြီးခွင့်ပြုပေးလိုက်ပါတယ်။စနေနေ့အတွက်ဝိပြုဖို့တချင်းတိုက်ဖို့အတွက်မနက်7နာရီကနေ4နာရီတက်မှတ်လိုက်ပြီးတနင်္ဂနွေဆူတောင်းဖွဲ့အတွက်တော့မနက်9နာရီကနေညနေ4နာရီတက်မှတ်ပေးလိုက်တာပါ။အမှုတော်ဆောင်အဖွဲ့ကဆရာတော်ဂျွဲနွယ်ကျုံညာက VOA ကိုအခုလိုပြောပါတယ်။
ကျွန်တော်ဟာခခရန်ကိုင်ပုံဆောင်ဆရာတော်များအဖွဲ့မှပါဝင်တဲ့အတင်းတော်ရီကအလုံးပါတဲ့ဒီအတင်းတော်အလုံးအတွေ့တခါတည်းကိုင်ပုံဆောင်ရဲ့ဥဆောင်မှုအပြင်ဒီတို့ပြောတဲ့အတိုင်းတင်ပြလိုက်တဲ့တင်ပြတဲ့အတိုင်းပေါ့ဒီတင်းကနေနဲ့ဥပျုချင်းနဲ့စနေနဲ့ဥပျုချင်းအတွေ့ပြင်ဆင်ချင်းနဲ့လို့ဖို့အတွေ့ဒီတခါတော့တို့ခွင့်ပြုတယ်ဆိုတော့လာတယ်အနောက်ပိုင်းမှာဒီလိုအခြေအနေပြောင်းလာမလဲဆိုတော့မသိသေးပါဘူး
။အမှုတော်ဆောင်တွေရဲ့ညှိနှိုင်းမှုကြောင့်ဟာခမြို့မှာဝိပြုဆူတောင်းအစည်းအဝေးတွေလုပ်တဲ့အခါမှာစစ်ကောင်စီဘက်ကကြိုတင်အကြောင်းကြားဖို့မလိုတော့ပါဘူး။ဒါပေမဲ့ချင်းပြည်နယ်ရဲ့တခြားမြို့နယ်တွေမှာတော့စနေတနင်္ဂနွေဝိပြုအစည်းအဝေးတွေအတွက်အတိပေးအကြောင်းကြားနေရအောင်မှာဖြစ်ပါတယ်။စစ်ကောင်စီဟာချင်းပြည်နယ်ကဟာခ၊ဖလန်၊တီတိန်၊ထန်တလန်၊မတူပီ၊တွန်းဆန်၊ကံပက်လက်စတဲ့မြို့နယ်ခုနှစ်ခုကိုအခု February 2ရက်မှာစစ်အုပ်ချုပ်ရေးကျင်းပခဲ့တာပါ။နောက်2ရက်အကြာမှာတော့ညမထွက်အမိန့်နဲ့လူ9ယောက်ထက်ပိုပြီးမဆုရဆိုတဲ့ကျင်းပချက်ကိုဆက်ပြီးထုတ်ပြန်ခဲ့ပါတယ်။ဖျားချောင်းတက်ဖို့အတွက်ကြိုတင်ခွင့်ပြုချက်ယူခိုင်းတဲ့ကျင်းပချက်ကိုတော့ February 23ရက်မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲဒီနောက်ပိုင်းချင်းပြည်နယ်ထဲမှာလူတိုင်းနီးပါးဖျားချောင်းတက်ဖို့အတွက်ခက်ခဲတွေကြုံလာရပါတယ်။ဝတ်ပြုဆုတောင်းတာဟာဘိုးဘွားအစင်ဆက်ခဲကချင်းလူမျိုးခရိယန်တွေအတွက်ဒလိတစ်ခုဖြစ်တာကြောင့်ဒါကိုတားမြစ်တာဟာဘာသာရေးလွတ်လပ်ခွင့်ကိုပိတ်ပင်တာလို့ဒေသခံတွေကရှုံ့မြန်ပါတယ်။အခုလိုတားမြစ်တာဟာနိုင်ငံရေးဆိုတာထက်ချင်းလူမျိုးတွေရဲ့စိတ်သက်ခွန်အားကိုထိခိုက်စေဖို့ဖြစ်တယ်လို့ချင်းလူမျိုးတို့ကတော့သူ့ရဲ့ယူဆချက်ကိုပြောပါတယ
်။အခုကျွန်တော်တို့နိုင်ငံရေးအခြေအနေမကောင်းတဲ့အချိန်မှာကျွန်တော်တို့ခွန်အားမရှိတဲ့အချိန်မှာစိတ်ပင်ငယ်တဲ့အချိန်မှာချင်းလူမျိုးခရစ်ယာန်အနေနဲ့ဆိုတော့ဒါဘာသာရေးကနေပြီးတော့မှခွန်အားယူတာဖြစ်တယ်။ဝတ်ပြုချင်အဖြစ်ဘုရားကိုကုက္ကွယ်ချင်အဖြစ်ပါစတာတွေတရားဟောတာကိုနားထောင်ချင်အဖြစ်ကျွန်တော်တို့စိတ်တခွန်အားဝိညာဉ်ကြီးအပိုင်းမှာစိတ်ပန်းဆာမှာယူတာလည်းဖြစ်တယ်ပေါ့နော်။အဲ့ဒီအတွက်ကြောင့်ဒီကျွန်တော်တို့ရဲ့ကုက္ကွယ်ခွန်ကိုပြည့်ပင်သလိုကန့်သက်သလိုကျွန်တော်အနေနဲ့တော့ခံစားပါတယ
်။ချင်းပြည်နယ်မှာတိုက်ပွဲတွေကနေတိုင်းရှိနေပါတယ်။အင်္ဂါနေ့ကလည်းထန်တလန်မြို့ပေါ်ကိုမြန်မာစစ်တပ်ကလေရင်နဲ့ဘုံကျဲခဲ့တာပါမလုံခြုံတဲ့အခြေအနေကြောင့်လူစုဝေးခွင့်ရှိရင်တောင်မှအေးအေးချမ်းချမ်းဝတ်ပြုဆုတောင်းဖို့ကမဖြစ်နိုင်ဘူးလို့ထန်တလန်ဒေသခံတဦးက VOA ကိုပြောပါတယ
်ဝတ်ပြုကုက္ကွယ်ရဲ့နေရာမှာလည်းပဲပေါ့နော်စိတ်အေးအေးအဲ့လိုမျိုးပေါ့နော်ကုက္ကွယ်ချင်ပေမဲ့ဒါမဲ့လက်ရှိကာလကျွန်တော်တို့ရဲ့ချင်းပြည်နယ်မှာဖြစ်နေတဲ့အခြေအနေပေါ့နော်အဓိကအဖြစ်တော့ဒီအပေါ်ကနေတိုက်ခိုက်နေတဲ့အရာကြောင့်ကျွန်တော်တို့ပြကုကွယ်တာတော့မှလုံးဝကိုလုံခြုံမှုမရှိဘူးပေါ့နော်အများအားဖြင့်စူရင်နေရတယ်အပေါ်ကနေပုံချဲမလားခြေလင်းနဲ့ဟိုဘုရားကျောင်းတွေကိုကျွန်တော်တို့ဖျောက်ဝတ်ပြုတ်နေတဲ့အချိန်မှာဝင်စီးမလားဘုရားကျောင်းအပြန်မှာတစ်ခုခုကြောင့်ဖန်ခံရမလားဘုရားကျောင်းတွားရင်းနဲ့ခုခုကြောင့်ဖန်ခံရမလားတိုက်ခိုက်ခံရမလားဆိုတဲ့အရာအများအားဖြင့်ပေါ့နော်ကျွန်တော်လုံခြုံမှုလုံးဝဟုတ်မရှိဘူးလို့ပဲကျွန်တော်တို့ကတော့ခံစားတာပေါ့
မြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာမိရှို့ဖျက်ဆီးတာတွေကြောင့်ချင်းပြည်နယ်အပါအဝင်တနင်္ဂနွေလုံးမှာဘာသာရေးအဆောက်အဦတွေပါဝင်လူနေအိမ်ချင်းတောင်းနေချီပြီးဖျက်ဆီးခဲ့ရပါတယ်စစ်ပွဲကြောင့်ချင်းပြည်နယ်ထဲမှာအရက်သားတွေကဘာသာရေးပွဲတွေကိုမကျင်းပရဲပါဘူးပြီးခဲ့တဲ့2022ခရစ်စမတ်နဲ့2023နှစ်တစ်ခုကိုလည်းချင်းပါဝင်တန်ဒေသတွေမှာတိတ်တဆိတ်ပဲဖျက်ဆီးခဲ့ကြရတာဖြစ်ပါတယ်